တိုက်ပွဲတွေရရင်းနဲ့စစ်ဘေးတက်ပိတ်မိပြည်သူတွေလွတ်မြောက်ရေးဥဆောင်ခဲ့တဲ့ကချင်ခေါင်းဆောင်၃ယောက်ကိုတက်ကိုအကြီးညိုပြတ်အောင်လုပ်တဲ့ဆိုပြီးတော့အတရေဖြတ်မှုပုံမှန်900နဲ့တရားစွဲဆိုမှုမှာအမှုမခိုင်လုံတဲ့အတွက်အမှုကပလက်ပေးဖို့ဒီကနေ့ကချင်ပြည်နယ်တရားလွှတ်တော်မှာတရားစွဲခံရသူတွေဘက်ကရှောက်လဲခဲ့ကြပါတယ်။ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့ NLD အစိုးရလက်ထက်စစ်ပွဲတွေရပ်ပေးဖို့ကချင်ပြည်နယ်အပါအဝင်ရန်ကုန်မန္တလေးနဲ့တခြားမြို့ကြီးတွေမှာငြိမ်းချမ်းစွာဆန္ဒဖော်ထုတ်သူတွေကိုဥပဒေပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုနေတဲ့လို့ရဟာမေးခွန်းထုတ်စရာဖြစ်နေတယ်လို့လည်းဝေဖန်ထားကြပါတယ်။မဆူမုံကပြည်စုံကိုပြပြပေးပါလိမ့်မယ်။
ဟုတ်ပါတယ်တကြောပြန်ကချင်စီရေးပြိပခါတဲ့ထောင်ချီပိတ်မိနေတဲ့စစ်ဘေးတင်ပြည်သူတွေကထုတ်ရင်းနဲ့တိုက်ပွဲတွေအများဆုံးရပ်ပေးဖို့ကချင်ပြည်နယ်မြစ်ကြီးနားမြို့မှာလမ်းလျှောက်စရာပြခဲ့တဲ့ဒေသခံပြည်သူထောင်ချီပါဝင်တဲ့လှုပ်ရှားမှုကိုဥဆောင်ခဲ့သူ၃ဦးဖြစ်တဲ့ဦးလမ်းဆောင်ဦးဇော်ချန်နဲ့ဒေါ်နံပူတို့ဟာတပ်မတော်ရဲ့ဂုံတိုက်ခါညှို့နှံအောင်ပြောဆိုဆန္ဒပြခဲ့ကြတယ်ဆိုပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးမျိုးမေဦးကရာဇသက်ကြီးပုံမှန်900အတရေဖြတ်မှုနဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်တရားစွဲဆိုခံထားရသူတွေကတချို့ကိုဒီရေမာမြတီနာမြို့နယ်စခန်းဘူးကတရားလိုလုပ်ပြီးရိစုစီဥပဒေပုံပါ19နဲ့အမှုဆွဲဆိုပြီးတော့ငွေဒဏ်နဲ့ထောင်ဒဏ်စီရင်ချက်ချပြီးဖြစ်ပါတယ်အခုလိုဖြစ်စဉ်တစ်ခုတည်းကိုပဲနှစ်ကြိမ်ဆွဲဆိုတဲ့အမှုကတော့တရားဥပဒေကျင့်ထုံးနဲ့မညီညွတ်တဲ့အတွက်အမှုကနေပလက်ပေးဖို့ကချင်ပြည်နယ်တရားလွှတ်တော်တရားရုံးကိုဥတိုက်လျှောက်ထားမှုကိုဒီကလေးပထမဦးဆုံးအကြိမ်ပြည်နယ်တရားလွှတ်တော်ရုံးမှာအပြန်အလှန်လျှောက်လဲကြတဲ့အခြေအနေကိုတော့တရားဆွဲဆိုခံရသူတဦးဖြစ်တဲ့ဦးလောက်ဆောက်ကအခုလိုပြောပြပါတယ
်ဒီပြည်ပြဘုံမူကြီးမြင်းမင်းဦးဘတ်ကတရားလိုလို့ဒီမှာကမ္မတော်ရဲ့ဒီမျိုးချက်ရတဲ့တရားချက်ရတဲ့သူပြည်မှာကျွန်တော်တို့ကိုတရားဆွဲဆိုထားတာပါလေအဲ့ဒါမြင်းနယ်ဘက်မှာတရားလိုဒုတိယဗိုလ်မှူးကြီးမြင်းမင်းဦးကိုဖြစ်ပြီးတဲ့နောက်ပိုင်းမှာဒီအမှုဟာကျွန်တော်တို့အမှုကြီးဖြောက်ဖို့အတွက်မတင်တော့ဘူးဒါဥပဒေကြောင့်ရကျွန်တော်တို့မာရင်းနေတဲ့အားတွေရှိတယ်ဆိုပြီးမှာကျွန်တော်တို့ဘက်ကလည်းရှေ့နေကတော့ဒီချင်းပြည်နယ်တရားလွတ်တော်ကိုဒီအမှုကိုခြေထက်ဖို့အတွက်တင်တင်းထားတာပေါ့အဲ့ဒါကိုကျွန်တော်တို့ချင်းပြည်နယ်တရားလွတ်တော်ဘက်ကလည်းလက်ခံပြီးမှာဒီနေ့ကတော့ဒီအမှုနဲ့ပတ်သက်ပြီးမှာတရားလိုဆိုင်ဘက်ကဥပဒေရရှိရောကျွန်တော်တို့ဘက်ကရှေ့နေရောကျွန်တော်တို့ဒါဆောက်လက်ချက်ပေးတာဖြစ်ပါတယ်ဒီနေ့ကတော့ဒီတရားလိုဖြစ်တဲ့ဒီပြည်ဘုံမူကြီးမြင်းမင်းဦးကမလာရောက်ပါဘူးအဲ့ဒီသူ့ရဲ့ကိုစားဆိုပြီးမှဘုံမူနေမျိုးဦးစုတူကလာရောက်ပါတယ်ဒါတော့ကျွန်တော်တို့ဘက်ကတော့ဒီအမှုဟာဥပဒေကြောင့်ရကျွန်တော်တို့ကဖြစ်စဉ်တစ်ခုတည်းကိုပဲအခြေခံပြီးမှကျွန်တော်တို့အစိုးရဘက်ကလည်းကျွန်တော်တို့မကြိမ်တရားစွဲလို့မျိုးပုံစံဖြစ်နေပြီဆိုတဲ့ဟာကိုကျွန်တော်တို့တင်ပြထားတာပေါ့နော
်အခုလိုတရားလွှတ်တော်ရဲ့အဆုံးအဖြတ်ကိုစောင့်ဆိုင်နေကြပါပဲတရားခွေခဏရထားတယ်လို့ဦးလောက်ဆောင်ကပြောပြပါတယ
်အမှုတွဲကတော့ရှင်ပြည်နယ်တရားလွှတ်တော်ဘက်ကရောက်တဲ့အကြောင်းဒီမြစ်ချနာမြို့နယ်တရားရုံးမှာကတော့16ရက်နေ့ညနေရုံချင်းပြန်ပြီးမှပေးထားပါတယ်အခုကတော့လောလောဆယ်ဆယ်ကတော့ရှင်ပြည်နယ်တရားလွှတ်တော်ရဲ့အဆုံးဖြတ်ချက်အမိန့်ချမှတ်မှုအပေါ်မှာမူတည်လာမှာပေါ့ကျွန်တော်တို့ကိုဆွဆွဲဒီမှာဒီလိုမျိုးတရားဆွဲဆိုထားတာကကျွန်တော်တို့ကနိုင်ငံတော်အစိုးရကိုပုံကန်ဆန့်ကျင်တဲ့ကျွန်တော်တို့စံတပြလုံဆောင်တယ်လည်းမဟုတ်ပါဘူးကျွန်တော်တို့ကဘေးဒီဘေးဖွဲ့စည်းပုံကလည်းထိခိုက်စေချင်တဲ့မဟုတ်ဘူးကိုယ့်ရဲ့ပြည်သူတွေကိုယ့်ရဲ့နိုင်ငံတကာနိုင်ငံသားတွေကိုယ့်ရဲ့မိသားစုတွေရှင်မျိုးတွေအားလုံးကတော့ဒီမဖက်တိုက်ပွဲထဲမှာပိတ်ပြီးလောင်ထားတဲ့အတွက်ကြောင့်မို့ထောင်ရဲ့ချီပြည်သူတွေကိုအ мян ဆုံးနိုင်ငံတော်အစိုးရကလည်းအ мян ဆုံးကေတင်ပေးပါအ мян ဆုံးကေထုတ်ပေးပါလိကာချင်းစာနာထောက်ထားမှုအကူအညီအ мян ဆုံးပေးပါဆိုမှဒါနိုင်ငံတော်အစိုးရကိုကျွန်တော်တို့အကူအညီတောင်းဆိုတာပဲဖြစ်ပါတယ်ဒါကြောင့်မို့ဒီတရားစီရင်ရေးကလည်းကျွန်တော်တို့ရဲ့ဒီဆွဆွဲတရားဆွဲဆိုထားတဲ့အပေါ်မှာမမှန်ကန်ကန်တရားဥပဒေညီလာတိုင်းကျွန်တော်တို့လွတ်လပ်တော့တရားစီရင်ရေးစနစ်ကျွန်တော်တို့ဖြည့်ရှင်းပေးဖို့အတွက်ကျွန်တော်တို့ယုံကြည်ဆောင်ရွက်နေထားပါတယ
်။ရေးရရေးကိုအဓိကဦးစားပေးဖော်ဆောင်ပဲဆိုတဲ့ NLD အစိုးရလက်ထက်ဒီလိုပြောရေးရရေးလှုပ်ရှားသူတွေကိုဖမ်းဆီးအရေးယူနေတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့လူခွေလှုပ်ရှားသူကချင်ရှိတဲ့ဥခေါတော်ကဝေဖန်လိုက်ပါတယ
်။ဒီတပ်မတော်ကနေပြီးတော့မှဆွဲဆိုရတဲ့ဟာတွေညားနေတာပေါ့လေ။အဲ NLD အစိုးရအနေနဲ့သူတို့ဘက်ကနေပြီးတော့မှဟိုဖြည့်ဖြည့်ရောက်ရောက်ဆောင်ဆောင်နိုင်မှုအားမဲတယ်လို့ပဲမြင်တာပေါ့လေ။တော့လျှောက်ပေါ့လေ။ဆန္ဒပြပွဲတွေဖြစ်တယ်ဖြစ်တဲ့အပေါ်မှာလည်းသူတို့ဘက်ကကင်တွယ်တဲ့ဥစ္စာတွေကနိုင်ငံသူနိုင်ငံသားတွေပြည်သူလူထုတွေကျေလက်နောက်အောင်ပေါ့နော်။ရှင်းသိမ့်နိုင်တဲ့ mechanism ပေါ့။အဲ့ဒါတွေရှိတယ်ဆိုတာကြီးကမတွေးရအောင်ပေါ့။အဲ့တော့အဲ့လိုမျိုးဆန္ဒပြပွဲတွေဖြစ်တယ်ဖြစ်တဲ့အပေါ်မှာပြည်သူလူထုတွေကိုရုံးကြီးစံချက်တွေဖြစ်တယ်ဖြစ်ပြီးတော့မှပြည်သူလူထုကျေနပ်တဲ့အခုပေါင်ရက်တာတွေတော့ကျွန်တော်တို့မတွေးရအောင်ပေါ့
။အခုကချေလှူရှားသူတွေကိုဆွဲဆိုထားတဲ့ပုံမှန်900ကတော့ပြည်သူပဲဆိုတခြားတဦးကိုအသေးဖြတ်တယ်ဆိုရင်အဲ့ဒီသူကိုတတိအထိထောက်ရဖြစ်စေပြည်ထောင်တည်းရဲ့စလုံးဖြစ်စေချမှတ်နိုင်တဲ့ပုံပါဖြစ်ပါတယ်ရှင်